မြန်မာနိုင်ငံရဲ့နိုင်ငံတကာကြားတန်တာနှင့်အကူပြောင်းကြားကာလဧပြီလကနေစက်တင်ဘာလထိ6လတည်းက5လအတွင်းကုန်သွယ်ရေးဟာစုစုပေါင်းအမေရိကန်ဒေါ်လာ362တန်းကျော်ရှိတယ်လို့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံဆင်ဝါတင်းဌာနကရေးထားပါတယ်မြန်မာနိုင်ငံရဲ့တန်တာနှင့်သတ်မှတ်ချက်ကိုမူလကဧပြီလကနေမလအထိသတ်မှတ်ထားရကနေ2018-2019ဘဏ္ဍာနှစ်ကစပြီးအော်တိုဘာလကနေစက်တင်ဘာလထိပြောင်းလဲသတ်မှတ်လိုက်တာကြောင့်ဈာကာလအကူပြောင်းကွာဟချက်6လရှိထားတာပါဧပြီလကနေဩဂုတ်လအထိမြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့ကုန်စုစုပေါင်းဟာအမေရိကန်ဒေါ်လာ119.8 တန်းရှိပြီးတင်သွင်းကုန်စုစုပေါင်းက242.3 တန်းရှိပါတယ်။2019-2018ဘဏ္ဍာနှစ်အလားတူကာလအတွင်းကနှစ်ဖက်ကုန်သွယ်မှုဒေါ်လာ321တန်းရှိကြတာမို့ဒီနှစ်မှာတန်း40ခွဲပို့လာတာပါ။2019-2018ဘဏ္ဍာနှစ်တစ်နှစ်လုံးမှာတနင်္ဂနွေကြားကုန်သွယ်မှုစုစုပေါင်းကတော့ဒေါ်လာ914.8တန်းရှိခဲ့ပါတယ်။မြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့တဲ့အဓိကကုန်ပစ္စည်းတွေကသတ္တုအမျိုးမျိုးစိုက်ပျိုးရေးတက်တော့နဲ့ရေထွက်ကုန်ပစ္စည်းတွေဖြစ်ပြီးတင်သွင်းကုန်တွေကတော့ကားပိုပစ္စည်း၊ကွန်ပျူတာအစီအပိုင်း၊စောင့်လုပ်ရေးပစ္စည်း၊တံမဏိ၊ပလတ်စတစ်၊ဆေးဝါးနဲ့ဓာတုပစ္စည်းတွေဖြစ်ပါတယ်။